ကလတ်တမဒွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခုစလဲနိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်တိုချားကိုဘန်ကောက်ကအစိုးရအိမ်တော်မှာဒီကနေ့ဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်တွေ့ဆုံတဲ့အသေးစိတ်သတင်းကိုတော့မသိရသေးပါဘူးကလတ်တမကရဲ့ထူးခုစလဲဟာသူ့ရဲ့နေတိကူနှုတ်ဆက်စကားမှာမြန်မာပြည်သူလူထုနဲ့စီးလုံးညီညွတ်စွာအတူရည်ဒီချောင်းပြောကြခဲ့တယ်လို့မြမအရေးကိုဖြည့်ရှင်းမှုကြိုးစားတဲ့အခါမှာပြည်သူလူထုကပဲဥဆောင်တာမျိုးဖြစ်ရပါမယ်ဖြစ်ရှိတဲ့အခါမှာလည်းမြန်မာပြည်သူတွေရဲ့စန္ဒလွတ်လပ်ရေးကောင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီခွင့်တူညီမျှမှုတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမူတွေကိုထင်ဟချုပ်ငုံနိုင်စွာရှိရပါမယ်လို့သူမဆွဲကင်သွားမဲ့မူတွေကိုလည်းတင်ပြသွားခဲ့ပါတယ်မြန်မာနိုင်ငံကဒီမိုကရေစီကိုပြန်လည်ထူထောင်ရေးမှာဒေါ်စန်းစုကြည်ဟာမရှိမဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးတီယိုဒိုရိုလော့ခ်စင်ကတင်းကုန်တွေကပြောကြားလိုက်ပါတယ်ဒေါ်ဆန်းစုကြည်ပေါ်ပြစ်ဒဏ်ထမ်းမှချမှတ်လိုက်တဲ့ပုံမှာရှုတ်ချရင်သူကအခုလိုပြောလိုက်တာပါမြမတပ်မတော်အဖို့ကြောက်เสียဘာမှမရှိပါဘူးလို့လည်းသူကဆိုပါတယ်ဒါပေမဲ့သူကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့မြန်မာနိုင်ငံဆိုင်ရာစူးစမ်းမှုတွေကိုလည်းထောက်ခံထားပါတယ်ကမ္ဘောဒီးယားကမြန်မာနိုင်ငံရဲ့ဝန်ကြီးကိုစီးဝေးတက်ဖို့ဖိတ်ကြားခဲ့တာပေါ်ချားအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူတို့ကသဘောမတူခဲ့ကြပါဘူးအာဆီယံအမြင်စည်းစည်းလုံးလုံးဖြစ်ဖို့အချိန်ယူရအောင်မှဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနအာရှပစိဖိတ်ရေးရာဌာနညွှန်ကြားမှုချုပ်ဂျိုင်လာနီကပြောကြားပါတယ်